ထိုင်းနိုင်ငံကိုဗစ်ကရောဂါကာကွယ်တိုက်ချက်ရေးစီမံခန့်ဝဲမှုအဖွဲ့ကတက္ကရာရဲ့ပါဝင်ခရိုင်၂၈ခုကိုဗစ်ကရောဂါအထူးကျန်းမှတ်နေပြီးအနီရောင်ဆုံးဖြစ်တတ်မှတ်ပြီးစာတင်ကြောင်းတွေကိုဒီလောက်ကုန်ဒီပိတ်လိုက်ပါတယ်အဲ့ဒီထဲမှာစုဖွဲ့မှုတွေနဲ့တင်ကြားနေတဲ့စာတင်ကြောင်းတွေလည်းပိတ်ထားရမှာပါ
ဒီမိဟာဇန်နဝါရီလ၄ရက်နေ့ကနေစတင်အသက်ဝင်မှာဖြစ်ကြောင်းမဲဆောက်ချေဆိုင်ရောင်ကြီးဥလို့သမားဖွဲ့ရဲ့မဲဆောက်ရုံတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ်။တလာပိုင်း၄ရက်နေ့ကနေစပြီးအသက်ဝင်မယ်။အဲ့ဒါကတင်ညာရေးဝန်ကြီးဌာနအနေနဲ့ဆိုတော့ဒီပုဗ္ဗေယောဂကုက္ကွေရဲ့အောက်ကနေပြီးဆိုတော့ထုတ်ပြန်ချက်ကျင်လာတာ။အဲ့ဒါကြောင်းကျွန်တော်တို့ကတက္ကရာကအနီရောင်အစင်ထ ီပြမပညာသင်ကြားမှုဆိုင်ရာတွေရောအစိုးရအကြောင်းတွေရောအကုန်လုံးကို၄ရက်နေ့နေစပြီး30ရက်နေ့ထိပိတ်မယ်နောက်ထပ်ချက်ပြီးညွှန်ကြားချက်ဒီမထွက်မချင်းကနေပြီးတော့ကြတော့သူတို့အာဒီအကြောင်းတွေပြန်ဖို့မှာမဟုတ်သေးဘူးနောက်သင်ကြားမှုဆိုင်ရာပုံစံတစ်မျိုးကိုလည်းသူတို့ရှင်းလင်းပြီးထုတ်ပြန်တဲ့အထက်မှာပါတယ်အာဆရာဆရာမတွေကဒီကျင့်ကမ်းတွေပြီးပြီးတော့ကြတော့ဟာလာအကြောင်းသားတွေလူစုလူမျိုးဖြစ်ပဲနဲ့အာဒီသင်ကြားတဲ့ပုံစံမျိုးတခြားဘူးပစ္စည်းတွေတုံးယူသင်ကြားတဲ့ပုံစံမျိုးပြီးရင်ဝင်လိုက်ရနေတင်ကြတဲ့ပုံစံမျိုးတွေတော့ဟောတင်ကြားရမယ်ဆိုပြီးတော့သူထုတ်ပြန်တာရှိတယ်အကြောင်းတော့ဖုန်းဖုန်းကြတော့ပေါ့ပါတင်ကိုခြေခံပြီးတော့ကြတော့အာစုဖွဲ့ပြီးတင်တဲ့ဟာလည်းရက်ဆိုင်ထားတယ
်မြန်မာရှေ့ပြောင်းလို့တမား၅သိန်းထက်မနည်းရှိတဲ့တက်ခရိုင်ထိုင်းမြန်မာနယ်စပ်မှာတော့ထိုင်းကျောင်းတွေအပြင်ရှေ့ပြောင်းစာတင်ကျောင်း80နီးပါးရှိပြီးကျောင်းသား1000ကျော်စာတင်ကြားနေကြတာပါကိုဗစ်ကရောဂါကာလမှာမြန်မာရှေ့ပြောင်းစာတင်ကျောင်းတွေကိုလည်းဖွင့်ခွင့်မရသေးတဲ့အပြင်အိမ်ကိုအခြေခံပြီးအစုဝေးလေးတွေနဲ့ပညာသင်ကြားမှုတွေကိုပါရပ်နားထားရမှာဖြစ်ပါတယ်ထိုင်းနိုင်ငံတွင်းကခရိုင်90ကျော်ကတော့ခရီးသွားလာခွင့်တွေပါပိတ်ထားရကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကလည်းပြောပါတယ
်ဟုတ်ပါတယ်ဒီဘက်ဒီမှာလည်းအဲ့လိုပဲပေါ့နော်ကျွန်တော်တို့ခရိုင်90ကျော်လောက်ကအကုန်လုံးကအဲ့ဒီကိုဗစ်ဖြစ်တဲ့ဟာကြီးဖြစ်ကုန်ပြည်ကလည်းရနှောင်းလည်းပါသွားပြီ
ကိုဗစ်ကရောဂါကြောင့်တိစုံသူ64ဦးနဲ့ကူးစက်သူအတူတူလူနာ9900နီးပါးရှိလာတဲ့ထိုင်းနိုင်ငံမှာမကြသေးခင်သတင်းပတ်တွေကစလို့ကူးစက်မှုအသစ်တွေတွေ့ရှိခဲ့တဲ့အထက်မှာမြန်မာရှေ့တောင်လူသမားတွေအများစုပါဝင်နေတာပါမြန်မာနိုင်ငံမှာတော့တိစုံသူ2900ကျော်နဲ့ကူးစက်သူအတူတူလူနာ32600ကျော်လောက်ရှိနေတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်ဒေသတွေမှာသွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ